ချနီမာနေဇက်ကကျောင်းပေါင်း82ကျောင်းထက်ကမြန်မာအစိုးရရှိ၄တန်းနဲ့၈တန်းစာမျိုးပွဲတွေကိုကျောင်းပေါင်း28ကျောင်းကကျောင်းသူကျောင်းသားပေါင်း600လောက်ဝင်ရောက်ဖြည့်ဆည်းခဲ့ရမှာမတ်လ23ရက်နေ့အောင်စင်းထုတ်ပြန်ချက်အရရာနှုန်းပြင်းပြီးပါအောင်မြင်ခဲ့ကြောင်းရှစ်ပြောင်းမြန်မာဆရာဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌကပြောပါတယ်အပြည့်အစုံကို VOA မြန်မာပိုင်းတင်ဆက်တာမိုက်အေးမာကတင်ပြပို့ထားပါတယ်ရှင်
မြန်မာအစိုးရစီလူရက်နဲ့ရှစ်တန်းစံမပွဲတွေကိုရွှေပြောင်းစာတင်ကျောင်းပေါင်း28ကျောင်းကတောင်းသားကျောင်းသူပေါင်း600နီးပါးဝင်ရောက်ဖြည့်ဆည်းခဲ့ရမှာရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တာပါမြန်မာအစိုးရစီစံမပွဲတွေဖြစ်တဲ့လူရက်နဲ့ရှစ်တန်းစံမပွဲတွေကိုမဲဆောက်မြို့စာစစ်ဌာန3ခုကနေဝင်ရောက်ဖြည့်ဆည်းခဲ့ကြပါတယ်မတ်လ23ရက်နေ့အစိုးရကနေအောင်စင်းထုတ်ပြန်ခဲ့ရမှာတော့ရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တယ်ဆိုပြီးရှစ်ပြောင်းမြန်မာဆရာဆရာမများရဲ့အစီအစဉ်ဥက္ကဋ္ဌတော်ရွှေစင်ဝင်းကပြောပြပါတယ်
။ကျောင်းပေါင်း28ကျောင်းဝင်ရှိတယ်။၄တန်းနဲ့၈တန်းကလေးပေါ့နော်။၄တန်းကလေးစုစုပေါင်းဝင်ကြည့်သူက438ယောက်ရှိတယ်။၈တန်းက133ယောက်ရှိတယ်။အားလုံးဝင်ဒီဖိုင်နယ်အစ်ဇမ်းမှာဝင်ကြည့်တဲ့ကလေးတိုင်းအောင်မြင်ကြတယ်။ကြတဲ့ကလေးဆိုလို့သူကလေးရဲ့ဥပမာအကြောင်းကြောင့်သူမဖြစ်တဲ့ကလေး5ယောက်လောက်ပဲ။ကြတဲ့ကလေးအနေထားရှိပါတယ်။ကျောင်းကတော့အခီးဝင်ဖြစ်သူအားလုံးအောင်တဲ့အတွက်ကျောင်းကတော့ပြည်အောင်လို့ပြောလို့
မြန်မာနိုင်ငံကအစိုးရစစ်စံပွဲတွေကိုဖြေဆိုခဲ့ရမှာပညာရေးစနစ်အပြောင်းလဲလုပ်လာပြီးတဲ့နောက်မှာတော့အရင်နှောင်းကတော့ကုစားပြန်ဖြေဆိုခွင့်တွေမရှိတော့ပေမဲ့ပထမအဆန်းနဲ့ဒုတိယအဆန်းစံပွဲတွေကရလတ်တွေကိုပြန်သုံးသပ်ပြီးစံပွဲအောင်တဲ့ကလေးတွေကိုအချက်အလက်စုဆောင်းကစံပွဲကြီးမှာသုံးသပ်မှုတွေလုပ်သွားတယ်လို့လည်းဆက်ပြောပြပါတယ်
။အောင်ချက်ကတော့ပြည်ရဲ့နှစ်ကကြာဆုံးတဲ့ကလေးရရှိတယ်သို့တော်လည်းပူစားဆိုတာပြန်ပြီးတော့ရှိတယ်ဒီနှစ်မှာကျတော့ဒီပညာရေးစနစ်ကပြောင်းလဲတယ်ပေါ့ပြောင်းလဲတယ်ပေါ့ပြောင်းလဲတဲ့ပုံစံကဘယ်လိုလဲဆိုတော့ပူစားပုံစံမရှိတော့ဘူးပူစားပုံစံမရှိတော့ဘဲနဲ့အနောက်ဆုံးဆင့်ကြာတဲ့ကလေးကိုသူတို့ကအရင်နှစ်ဝက်ဆံမျိုးပေါ်ဒီမှာဖြေထားတဲ့သူတို့ရဲ့စည်ရင်းစရာတွေကိုပြန်တောင်းတယ်ပြီးတော့သူတို့ရဲ့အတန်းတက်လုံးတွေသူတို့ရဲ့ဇာတိသားတွေအကြောင်းမှာပူပေါင်းပါဝင်မှုအချက်လက်တွေပေါ့ပြန်ပြီးတော့ကောက်ယူတယ်ဒီအချက်လက်တွေကိုပြန်ပြီးတော့ပူပေါင်းပြီးတော့မှအောင်ပြန်ပေးထားတဲ့စနစ်ပုံစံမျိုးဖြစ်နေတယ
်ရှေ့ပြောင်းစာတင်ကျောင်းတွေမှာကျောင်းတွေစက်ဖွင့်ဖို့အတွက်အခက်အခဲရှိနေပြီးပင်ယုံညွန်းနှန်းကိုအပြည့်အစုံတင်ကြားနိုင်ဖို့အတွက်ဆရာမလုံလောက်တာအရေးသေးပြည့်ပြီးတဲ့ဆရာဆရာမတွေကိုမှတ်ငါရနိုင်တာအလူရှင်တချို့ဟာလည်းမြန်မာနိုင်ငံအတွင်းပိုင်းတွေကိုပဲကူညီခဲ့တာတွေဖြစ်လာပြီးတဲ့နောက်မှာတော့ရှေ့ပြောင်းကျောင်းဆရာတွေရဲ့ရည်တည်ရေးကိုဖြည့်ဆည်းပေးနိုင်တာတွေအားနည်းခဲ့ပါတယ်။ဒီလိုအောင်မြင်အောင်သင်ကြားနိုင်ဖို့ကတော့အတော့ကိုအားထုတ်ကြိုးပမ်းနေရတယ်လို့လည်းပြောပြပါတယ်
။သင်ရိုးပိုင်းမှာလည်းဒီကလေးတွေရဲ့ဘာသာစကားအခက်အခဲတွေအထူးသဖြင့်ဆရာတွေမလုံလောက်တာပေါ့။ဆရာတွေမလုံလောက်ဘူး၊သင်ထောက်ကူပစ္စည်းတွေမလုံလောက်ဘူး
။အခုဆိုရင်မြန်မာအစိုးရစစ်ဆန်မှုဘက်ကိုရှေ့ပြောင်းကျောင်းသားကျောင်းသူတွေဝင်ရောက်ဖြည့်ဆည်းတာဟာ၄တိမ်လောက်ရှိပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအတိအမှတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းဝယ်ပေါင်း71ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း14000ကျော်စာတင်တားနေကြတာဖြစ်ပါတယ်ရှင်။